နိုင်ငံခြားကိုပြန်ဆက်ရမယ့်အကြွေးတွေအများအပြားရှိနေတဲ့မြန်မာနိုင်ငံဟာငွေယူပေါက်တွေပိတ်ဖို့ကြိုးစားရမှာကတစ်ဖက်နီလန်းပေါင်းစုံနဲ့ငွေရပေါက်ရှာရမှာကတစ်ဖက်ဖြစ်တယ်လို့နိုင်ငံရေးသမားတွေလေ့လာသူတွေစီးပွားရေးသမားတွေကပြောနေကြပါတယ်ဒီနေရာမှာရှင်းရှင်းလင်းလင်းပြောရရင်အကြီးဆုံးငွေယူပေါက်ကစစ်အသုံးစရိတ်ဖြစ်ပြီးငွေရပေါက်ဆိုတာကတော့ရောင်းစရာထုတ်ကုန်တွေတိုးမြှင့်မှုဖြစ်ပါတယ်လက်ရှိမှာပြည်သူအများစုမျှော်လင့်ချက်ကလည်းအလုပ်ကိုင်တွေရဖို့စာဝန်ကြီးလုံလောက်တဲ့ဝင်ငွေရဖို့ကထိတ်ဆုံးမှရှိနေတာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့2019-2018ဟာမြန်မာနိုင်ငံစီးပွားရေးတိုးတက်ရမယ့်နှစ်ဖြစ်တယ်လို့ NLD ဘိုအလုံးမှုဆောင်ဦးဝင်းထိန်က RFA နဲ့အင်တာဗျူးမှာအခုလိုပြောပါတယ်
။ကျွန်တော်ဒီ2019ဟာမြန်မာနိုင်ငံကိုဆင်းရဲခြင်းကနေပြီးတော့နှုတ်နိုင်မဲ့စီးပွားရေးလုပ်ငန်းတွေကစတင်ပြီးတော့ပြောတဲ့နေ့ဖြစ်ဖို့ကြိုးစားနေပါတယ်လို့ဆိုရင်းနဲ့ကျွန်တော်ညီကုန်းချုပ်ချက်ပါတယ်။
ငွေယူပေါက်လျှော့ချဖို့ NLD အစိုးရက2019-2018အတွက်ပြည်ထောင်စုအစိုးရဘတ်ဂျက်ကိုဘီလီယံ300ကျော်ဖြတ်တောက်ဖို့လွှတ်တော်မှာပြီးခဲ့တဲ့မတ်လ18ရက်နေ့ကအတည်ပြုလိုက်တာလည်းတွေ့ရပါတယ်။ဒါပေမဲ့ငွေရပေါက်နဲ့ပတ်သက်လို့ဘလို့ထုတ်ကုန်တိုးမြှင့်မလဲ။အခြေခံလူရန်းစားတွေအတွက်အလုပ်ကိုင်တွေရအောင်ဘလို့ဖန်တီးပေးမလဲ။ဘလို့စီးပွားရေးလုပ်ငန်းတွေလုပ်ရင်အစိုးရကပံ့ပိုးမလဲဆိုတာကိုပြည်သူတွေကမျှော်လင့်နေကြပါတယ်။ဒီနေရာမှာဥပမာအနေနဲ့ကြည့်မယ်ဆိုရင်ဒုတိယကမ္ဘာစစ်အပြီးစစ်ရှုံးသွားတဲ့ဂျပန်ကအလုတ်ကိုနှစ်ဆတိုးလုပ်ပြီးစီးဝါတိုးတက်အောင်အရှိန်ဟုန်နဲ့ကြိုးစားတာစစ်ပွဲတံတွေကနေထလာတဲ့တောင်ကိုရီးယားဟာအခုဆိုရင်လျှက်စစ်ပစ္စည်းထုတ်လို့ရမှာကဘာကျော်ဖြစ်လာတာတွေဟာအစိုးရရဲ့မှန်ကန်တဲ့မူဝါဒကြောင့်ရောနိုင်ငံသားတွေရဲ့အလုတ်ကြိုးစားမှုတွေကြောင့်ပါဖြစ်တယ်လို့ထောက်ပြကြပါတယ်။ဟုတ်ပါတယ်။အမေရိကမှာဆိုရင်လည်းလူအသုံးဆောင်ပစ္စည်းတွေဘလို့ထုတ်လို့ရောင်းချမလဲ။တည်ရှိနေတဲ့နှစ်ပတ်လည်ပွဲလန်းသပင်းတွေကိုစီးဝါရေးရဘလို့တည်ဆောက်ငွေရှာမလဲဆိုတာတွေအမြဲစဉ်းစားကြံစားပြီးလုပ်ကိုင်နေတဲ့အတွက်ထုတ်ကုန်တွေတိုးသလိုနိုင်ငံသားတွေလည်းအလုပ်ကံရအစိုးရလည်းဝင်ငွေတိုးရပါတယ်။ဥပမာအနေနဲ့ဆိုရင်ပြီးခဲ့တဲ့2016ခုနှစ်ကဟောလဝင်းနေ့အတွက်တရက်တစီပုံစံအင်ဂျီဟိုစားတွေချိုချင်းတကြားလုံးတွေချောကလက်တွေဖယုံသီးပုံမီးပုံလေးတွေစသဖြင့်ပစ္စည်းတွေထုတ်လို့ရောင်းချလို့ရတဲ့ငွေကအမေရိကန်ဒေါ်လာတန်8400ရှိတယ်လို့သိရပါတယ်။မြန်မာနိုင်ငံကတကြံပွဲတော်ဟာလည်းဘယ်နိုင်ငံမှမရှိတဲ့ပွဲတော်တစ်ခုလို့ပြောလို့ရတယ်လို့ပြည်ပကလူတွေပါစိတ်ဝင်စားနိုင်ပြီးငွေရှာလို့ကောင်းတဲ့ပွဲတော်ဖြစ်ပါတယ်။တကြံနဲ့ပတ်သက်လို့ပထောက်ပန်းပုံပစ္စည်းမျိုးစုံဒါမှမဟုတ်ရေကစားဟန်ပစ္စည်းမျိုးစုံလို့အမှတ်တရပစ္စည်းတွေရေစိုကန်အသုံးဆောင်ဥပစာတယ်လီဖုန်းနဲ့အီလက်ထရောနစ်ပစ္စည်းတွေရေလုံအောင်ထုတ်ပို့နိုင်မဲ့ပစ္စည်းတွေရေပြုတ်ပုံစံမျိုးစုံစသဖြင့်ထုတ်လုပ်ရောင်းချပြီးငွေရှာနိုင်မှာဖြစ်သလိုတူရီဇင်ခရီးသွားလုပ်ငန်းမြင့်တင်မယ်ဆိုလဲအောင်မြင်နိုင်ပြီးနိုင်ငံသားတွေရောအစုအပါငွေရနိုင်တယ်လို့ရှုမြင်ကြပါတယ်။ဒါပေမဲ့မြမယူရတကြံကိုစီးပွားရေးဆန်တဲ့ပွဲမဖြစ်ရဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့သတင်းပတ်မှာပြောလိုက်ပါတယ်။
ဒီကြံပွဲတော်ကြီးကမြမရိုးရာအစင်လာရည်ကြီးမှုတွေနဲ့အကြီးတကယ်ကိုတန်ကျက်အတအကထောပြင်းမှုတွေနဲ့ရိုးရာအစင်လာရည်ကြီးမှုတွေနဲ့ကျင့်ပါသွားမယ်မဟာတကြံပွဲတော်ကြီးတာဖြစ်ပြီးစီးပွားရေးဆက်သွားဆောင်ရွက်လို့မရဘူးဆိုတော့ကျွန်တော်အနေနဲ့ဒီနေရာမှာအတိအမေးပြောကြလိမ့်ပါတယ
်တရုတ်ပြည်ရင်ကျေးမှုလွှမ်းနေတာကိုထိန်းသိမ်းဖို့နဲ့တကြံကာလမှာမွေးရစေဝါတွေတုံးပြီးပျက်စီးနေကြတာကိုတားဆီးကာကွယ်ဖို့ဖြစ်တယ်လို့ဆိုပါတယ်ဒီဆိုရင်ရက်တွေကိုအစိုးရအနေနဲ့ရက်တက်ဖွဲ့အင်အားရှုဝက်ထောင်လိုင်းရေးတွေပါတုံးပြီးကာကွယ်ရမှာဖြစ်တယ်လို့ယနေ့ခေတ်မဂ္ဂဇင်းအဲဒါချုပ်ဦးသက်စင်ကထောက်ပြပါတယ
်။နှစ်ခုပြောတာတစ်ခုကတော့စီးပွားရေးမန်တက်ပေါ့နော်တစ်ခုကတော့မန်တက်ဒီမှာပေါ့ဗျာဟိုဒီကောအခုစီးပွားသုံးဆွဲရအဲ့ဒါက rules of law ပဲလေသူတို့အဲ့ဒါကိုမန်တက်ဒီမှာတည်းရဲ10ယောက်ထားကြ9ယောက်ထားမရဘူးသားတကယ်လို့ရင်တကယ်ချင်းချင်းအေးယူတကယ်ဖမ်းဒီမှုရဆိုတာဆိုတကယ်ဖမ်းဘယ်လိုလုပ်လို့ရမလဲခလေးကြီးကနောက်တစ်ခုကတော့လေတစ်ဖက်ကပြောလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေရဲ့ကြောင်ကြဲတုံးနေအဲ့ပုံမှာမူတည်ပြီးတော့လေတခြားခွန်ကောက်တွေပါလေလို့အများကြီးရနိုင်တာပေါ့နောက်တစ်ခုကလည်းတကယ်လုပ်နိုင်တဲ့လူတွေလက်ထဲကိုပါမစ်တကယ်ချပြီးမြဲဆိုလို့ရှိရင်ပါမစ်ကိုထုတ်ပြီးရောင်းတဲ့ဓာတ်ပွဲသားတွေလည်းပပျောက်သွားမယ
်တကြံပွဲတော်ကိုတူရီဇမ်ခရီးသွားလုပ်ငန်းမြင့်တင်မယ်ဆိုရင်လည်းအကျိုးရှိတယ်ဆိုတာဘေဘီလုံခရီးသွားလုပ်ငန်းစတင်တည်ထောင်လုပ်ကန်နေတဲ့ကိုအောင်စိုးထိုက်ကအခုလိုရှုမြင်ပါတယ
်စီးပွားရေးလုပ်ငန်းတွေနေရာဒီကြံကအကောင်းဆုံး customer တွေဆက်ဆောင်နေတဲ့ကျင်းကျင်းနဲ့အဲ့ဒါကိုကျွန်တော်တို့ကဒီခြေလေးမှာကျွန်တော်တို့ကပြန်ရှာရတာနောက်တစ်ခုကျွန်တော်ပြောချင်တာကဆိုင်းပါဆိုရင်အစိုးရကနေပြီးတော့အောက်ခြေ GDP ဓာတ်ရည်ဒီစီးတော့လုံငန်းကိုဘလို့ရှိတာလေးနဲ့ဘလို့နှောက်အောင်ပြင်ဆင်ပြီးတော့ဘလို့ဆွဲဆောင်အောင်လဲခြေကာတာလေးကိုဘလို့ထိမ့်သိမ်းလုပ်ပြီးတော့နိုင်ငံသားတွေဘလို့ဆွဲဆောင်အောင်လဲဆိုတာသူကအရန်ကိုအောင်းအောင်တင်ဖို့ကျွန်တော်ကသိခဲ့ရတယ်အဲ့တော့ကျွန်တော်တို့လည်းစိုးရကုန်နိုင်ကွာလဲဒီလိုချင်းစီးတော့လုံငန်းကိုကောင်းကောင်းသဘောပေါက်နားလည်ဖို့လို့ဒီလိုဒီလိုမျိုးလဲဒီလုံငန်းကနိုင်ငံသားစီးတော့ကြီးရနေပြီးတော့ရတဲ့ဝင်ငွေကဒီလိုတို့ပြောချင်းကြီးရဲ့ထောက်ဝင်ရေးအတွက်အများကြီးထောက်ဖို့ဖြစ်တယ်ဆိုတာကိုကြားဖို့လို့ဒီပြည်သူအနေနဲ့သူတို့ဒီမှာရှိတဲ့စိတ်ကျေးမှုတွေဒါမျိုးနိုင်ငံတွေဘယ်လိုဆွဲဆောင်မလဲပြည်သူလုပ်ငန်းကိုဘယ်လိုမြှင့်တင်မလဲဆိုရဲ knowledge တွေကောင်းအောင်ပေးနိုင်ရောက်ထင်းတဲ့ ဒီတော့လုပ်ငန်းကဒီတိုးလင်းကနေတွေ့မှာအများကြီးတိုးတက်လာနိုင်ရဲ့
ဒီနေ့တဲ့ကြံပွဲတော်ကိုထိုင်းနိုင်ငံမှာတွားလည်မဲ့မြန်မာတွေတော်တော်များနေတာတွေ့ရတယ်လို့ယနေ့ခေတ်မဂ္ဂဇင်းအရေးတာချုပ်ဦးသက်စင်ကဆိုပါတယ
်အခုဆိုရင်ရန်ကုန်စီကြံကိုဒီလိုမလုပ်ရဘူးဆိုပြီးတော့အခုသူထိုင်းကိုတကြံတော်ကြမဲ့လူတွေအများကြီးဖြစ်နေတယ်ဦးမင်းလည်းမတော်ဝဲလို့မရအောင်ဖြစ်နေကိုယ်တကြံကိုရမ်းမဆောင်သူများနိုင်ငံယူသွားတဲ့ဟန်ကိုဖြစ်နေပါအဲ့ဒါလည်းတကယ်ကြတော့ကိုကစီမံခန့်ခွဲမှုညံ့ဖြစ်လို့ဖြစ်တဲ့ဒီစားပ
ါအခုဆိုရင်တရုတ်နဲ့ထိုင်းနိုင်ငံကမြန်မာတကြံပွဲတော်ကိုအမိပြုပြီးရေကစားစရာပစ္စည်းတွေတင်သွင်းရောင်းချလို့မြန်မာအိတ်ကတ်ထဲကငွေတွေနှိုက်ယူနေတယ်လို့တကြံပွဲတော်ကိုထိုင်းနိုင်ငံကတဖြည်းဖြည်းမွေးစားလာနေတဲ့အတွက်မြန်မာတကြံပွဲတော်ဟာတူရီဇင်ခီးသွွားလုပ်ငန်းမှာမြန်မာထက်ပိုကျွမ်းကျင်တဲ့ထိုင်းလက်ထက်ကိုပါသွားတော့မယ်အလားအလာတောင်ဖြစ်နေပြီလို့သုံးသပ်ကြပါတယ်။ဒါကြောင့်တိုင်းပြည်စီမံခန့်ခွဲမှုမှာရိုးရာယဉ်ကျေးမှုနဲ့ဝိသမလောဘစီးပွားရေးကိုကာကွယ်ဖို့ဆိုတဲ့အမြင်အရာရာကိုလုံခြုံရေးဆိုတဲ့အမြင်တွေအပေါ်မှာသုံးသပ်လုပ်ကိုင်တာမျိုးထက်ကမ္ဘာအမြင်နဲ့ရှင်ပြီးမူဝါဒတွေအစီအစဉ်တွေချမှတ်ဆောင်ရွက်မှဖွံ့ဖြိုးတိုးတက်မယ်လို့ထောက်ပြပြောဆိုကြပါတယ်။အဲ့လိုအကောင့်ထဲပေါ်တဲ့အခါမှာလည်းအရင်အာနာရှင်အစိုးရတွေလိုအမိန့်ပေးတာအရာရာကိုအစိုးရမပါရင်မပြီးတဲ့ဘိုးချုပ်ကံမှုမျိုးလုပ်တာတွေရှော့ချရမှာဖြစ်တယ်လို့မှန်ကန်တဲ့မူဝါဒသာချမှတ်ပေးပြီးနိုင်ငံသားတွေကိုလိုလက်လက်လှုပ်ခွင့်ပေးဖို့လိုတယ်လို့ဆိုပါတယ်ဒီလိုဆိုရင်အမှုပညာရှင်တွေအတက်ပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေကဖန်တီးလုပ်ကင်သွားကြလိမ့်မယ်လို့လည်းသုံးသပ်ပြောဆိုကြပါတယ်ခင်ဗျ